ပါကစ္စတန်နိုင်ငံမှာစနေနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲကမဲအားလုံးနီးပါးရေးတွက်ပြီးချိန်မှာအရင်ဝန်ကြီးချုပ်ဟာနဝက်ရှရက်ဖ်ရဲ့ပါကစ္စတန်မွတ်စလင်ဖွဲ့ချုပ်ပါတီကမဲအများဆုံးရနေတာတွေ့ရပါတယ်။ရွေးကောက်ပွဲကော်မရှင်ကအင်္ဂါနေ့ထုတ်ပြန်ချက်အရမဲအများစုရနေတာမို့မစ္စတာရှရက်ဖ်ရဲ့ပါတီကလွှတ်တော်မှာအမတ်အများစုရဖို့ရှိနေပြီးသူကတော့ဝန်ကြီးချုပ်ဖြစ်တဲ့တတိယအကြိမ်မြောက်ဆက်ခံရဖို့ရှိနေပါတယ်။မစ္စတာရှရက်ဖ်ရဲ့ပါတီကအမတ်နေရာ92နေရာမှာ123နေရာရခဲ့တယ်လို့ရွေးကောက်ပွဲကော်မရှင်ကကြေညာပါတယ်။ဒါကြောင့်မစ္စတာရှရက်ဖ်ရဲ့ပါတီကအများစုအမတ်နေရာရဖို့တတိပုဂ္ဂလအဖွဲ့၄တွေရဲ့ပံ့ပိုးမှုလောက်ကိုပဲလိုအပ်မဲ့အနေအထားရှိနေပါတယ်။ပါကစ္စတန်ပြည်သူ့ပါတီကအမတ်နေရာ12နေရာပဲရပါတယ်။နာမည်ကျော်ခရစ်ကတ်ကစားသမားအင်ရမ်ခန်းရဲ့ပါတီကတော့အမတ်နေရာ26နေရာနဲ့တတိယအများဆုံးရနေတာပါ။